တရားပိုင်အတွင်းမိုးကြီးရေရှမ်းလာတွင်မြန်မာပြည်အနှံ့မှာဆက်လက်ဖြစ်ပွားနေတာမှာဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေလွှမ်းမိုးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကလေးတမူလန်းဟာကားအသွားအလာရပ်ဆိုင်ခဲ့ပါတယ်။ကလေးမြို့နဲ့မြန်မာပြည်အလဲပိုင်းမုံရွာမြို့ကိုဆက်သွယ်ထားမှလည်းအခက်အခဲတွေရှိနေပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မြန်မာပြည်အလဲပိုင်းမြေထားလမ်းတွေပြန်ကောင်းဖို့အတွက်တော့မြန်မာမြေထားဌာနကအပူတပြင်စူးစမ်းနေရတဲ့အခြေအနေမှာရှိနေပါတယ်။မြန်မာပြည်အနှံ့မိုးများပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲဖြစ်နေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပြီးခဲ့တဲ့သတင်းဘက်ကစတင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးတို့မှာမိုးကြီးခဲ့တာကြောင့်မြို့နယ်အတော်များများမှာရေလွှမ်းမိုးပြီးလူအသေးပျောက်ရှိခဲ့တယ်လို့လန်ဒတာတွေရေတိုက်စားခဲ့တာကြောင့်လည်းခီးသွားလာရေးအတွက်အဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။ဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေကြီးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းပိုင်းဟာရေလွှမ်းမိုးခဲ့ပြီးကားအသွာလာတွေရပ်ဆိုင်းသွားတယ်လို့ကလေးမြို့ကတူဦးကပြောပါတယ်
။ကျွန်တော်တို့ကလေးနဲ့တမူဒီနယ်စပ်ကုန်သွယ်ရေးလမ်းပေါ့နော်။နယ်စပ်ကုန်သွယ်ရေးလမ်းကလည်းတောက်လျှောက်ဖိတ်သွားပြီ။အခုလို့ဆိုတော့ကလေးနဲ့ကျွန်တော်တို့ကြည်ကုန်းကြီးရွာကြား6မိုင်လောက်အကွာရှိတဲ့နေရာကကျွန်တော်ရေပြင်ကြီးဖြစ်သွားပြီ။အဲ့ဒါဆိုတော့ကျွန်တော်ကုန်သွယ်ရေးလမ်းတွေတော်တော်များများဖိတ်သွားပါပြီခင်ဗျာ။ပိတ်တာကကျွန်တော်ဒီနေ့မနေ့မှစပြီးတော့မှပိတ်တာပါ။နေဆက်ကုန်သေးလား
။ကလေးနဲ့မုံရွာဆက်သွေးရေးလမ်းဟာလည်းအသွာလာရိရဆိုင်နေတယ်လို့ဆက်ပြောပါတယ်
။ကလေးနဲ့မုံရွာလမ်းကအခုကျွန်တော်တို့သုံးနေရတာကဒီနှစ်လမ်းရှိပါသေးတယ်။ကလေးရာကြီးကျွန်တော်တို့မုံရွာလမ်းရဲ့ကလေးကံကောပလဲမုံရွာလမ်းနှစ်လမ်းရှိပါသေးတယ်။ကလေးရာကြီးလမ်းကမိုးရွာဒီမှာအိတ်မသုံးတော့ပါဘူးခင်ဗျ။အခုကလေးရာကြီးလမ်းကလည်းလုံလုံသွားလို့မရတော့ပါဘူး။ဒီကြတော့အခုကလေးကံကောပလဲမုံရွာလမ်းကလည်းကုကံကောမျိုးကကျွန်တော်တို့ဆိုင်သူတရားနန်းလေးမှာကျွန်တော်ရေတက်နေတာဆိုတော့ခါကြတော့တော့ကားကြီးဖြတ်လို့မရပါဘူးမြက်ဒီကျန်တဲ့နေရာတွေမှာလည်းနှစ်နေရာသုံးနေရာလောက်ကျွန်တော်ရေတက်နေတဲ့ခါကြတော့ကားကြီးမဖြတ်ရပဲကံကောမှာလည်းကျွန်တော်တို့ခီးရည်တွေတော်တော်များများပြိမိနေလို့ကျွန်တော်တို့သိရပါတယ်ပြ
ကလေးမျိုးကနေချင်းပြည်နယ်ဟာခါကိုသွားတဲ့လမ်းမှာလဲဖလန်းမျိုးနယ်ပြင်မြေပြိုရာတွေရှိတာကြောင့်ကားအသွာအလာတွေရပ်ဆိုင်နေတယ်လို့ပြောပါတယ်တချိန်တည်းမှာပဲမိုးအစက်မပြတ်ရွာသွန်းနေတာကြောင့်ကလေးမျိုးအနီးကရာဇကြိုးဆဲရေရှမ်းမာကိုဒေသခံတွေစိုးရိမ်နေကြပါတယ်။မြန်မာပြည်အလဲပိုင်းမန္တလေးနဲ့ကချင်ပြည်နယ်မြစ်ကြီးကရှမ်းပြည်နယ်လာရှိုးတို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းတွေဟာလည်းပြတ်တောက်နေတာကြောင့်မြန်မာမီးရထားဝန်ကြီးဌာနကပြင်ဆင်ရေးလုပ်ငန်းတွေကိုအပူတပြင်းဆောင်ရွက်နေရပါတယ်။မြန်မာမီးရထားစီမံအုပ်ချုပ်ရေးဌာနကအထူးတွင်မန်နေဂျာသူရဦးအောင်မျိုးမြင့်ကမန္တလေးမြစ်ကြီးနားလမ်းယထာပြေးဆွဲတဲ့အခြေအနေကိုအခုလိုပြောပါတယ်
။နောက်ဆုံးအခြေအနေကတော့ဗျာအခုလုံးလုံးစေမန္တလေးမြစ်ကြီးကဆက်သင်းပြည်ကိုယထာပြေးဆွဲနေတာတော့ဟိုတော့ချက်ပြေးပြေးနေတာပေါ့နော်။အဲ့တော့ဟိုဘက်ကကျွန်တော်တို့မြစ်ကြီးနားနဲ့ကောလင်းကိုဒီနေ့မြစ်ကြီးနားနေ14နာရီပေါ့နော်။ဒီယထာပြေးကျွန်တော်တို့ထွက်လာပါပြီ။ထွက်လာပြီးတော့ကျွန်တော်တို့ဒီကောလင်းနဲ့ကျွန်တော်တို့ဒီနန်းစီအောင်ကြားပေါ့ကောလင်းနဲ့နန်းစီအောင်ကြားရေးကြီးနေတဲ့နေရာတွေပေါ့ဘုံချောင်းနန်းခမ်းတို့အဲ့ဒီဟိုပင်ဝင်မော်လူအဲ့ဒီအားလုံးကဒီညနေ၁၈နာရီဆိုအားလုံးပွင့်မယ်ဗျာနော်အဲ့ဒီကြောင့်မလို့မြစ်ကြီးနားထွက်လာတဲ့ယထာကကောလင်းကိုမနေ့၄နာရီလောက်ရောက်မယ်လို့ခန့်မှန်းထားတယ်နော်ပြီးတော့ဒီမန္တလေးကနေပြီးတော့တက်သွားတဲ့ယထာကကျွန်တော်ကမ္ဘလူရောက်တဲ့အခါကျတော့ခကြီးတွေကိုကမ္ဘလူကနေပြီးတော့ကောလင်းကိုကားနဲ့ကျွန်တော်တို့ဆက်ရှိလုပ်ပေးပါတယ်ဆက်ရှင်လုပ်ပြီးတော့အခုကောလင်းကနေပြီးတော့မြစ်ကြီးနားကိုရထားတည်းမင်းက9နာရီကကျွန်တော်ထွက်ပါမယ
်မန္တလေးမြစ်ကြီးနားရထားတည်းရိုက်ပြေးဆွဲတာကိုနောက်လ3ရက်နေ့မှာပြန်လည်စတင်နိုင်ဖို့အတွက်ပျက်စီးနေတဲ့တံတားတွေကိုအများဆုံးပြင်ဆင်နေတယ်လို့လည်းပြောပါတယ်လာရှိုးမန္တလေးရထားလမ်းပိုင်းကတော့ဒီလ25ရက်နေ့ကတီဘောတပ်လဲအကြတံတားအမှတ်367ရေလဲအတိုင်းတင်းဆောင်သွားတာကြောင့်ရထားအသွာလာတွေကိုဒီလ26ရက်နေ့ကရပ်ဆိုင်းခဲ့ပါတယ်လောလောဆယ်မှာတော့ခီးစယ်တွေကိုအဲ့ဒီတံတားအနီးကနေယထာပြောင်းစည်းစေပြီးဆက်လက်ပြေးဆွဲနေပါတယ်တံတားပြင်ဆင်တာကတော့နောက်လ4ရက်နေ့လောက်မှပြီးဆုံးဖို့ခန့်မှန်းထားပါတယ်လာရှိုးမန္တလေးကားလမ်းမှာတော့ကားအသွာလာတွေပုံမှန်ရှိနေပါတယ်ဒီအပိုင်းအတွင်းမှာတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မြန်မာပြည်ကပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာနောက်ထပ်အနည်းဆုံး2ရက်အထိမိုးများမဲ့အခြေအနေရှိနေပါတယ်ဒီလိုဆက်လက်ပြီးမိုးကြီးနိုင်တာကြောင့်မြေပြိုတာလျှက်တပြက်ရေကြီးတာနဲ့ကာယိုရန်ဒေတာတွေမှာသတိထားကြဖို့အတွက်မိုးလေဝသနဲ့ဇလားဗေဒညှဉ်းချမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကတော့ဒေတာ37ရက်ဒါမှမဟုတ်နောက်လ1ရက်နေ့လောက်မှာအိန္ဒိယနိုင်ငံဘက်ကိုဝင်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်။စ စကိုင်းတိုင်းဒေသကြီးနဲ့မြန်မာပြည်အဝန်ရည်ကြီးတာကြောင့်ပြည်သူတွေအသက်အိုးအိမ်စီးစိမ်ဥစ္စာဆုံးရှုံးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲကြောင့်သတင်းထုတ်ပြန်ထားပြီးပျက်စီးမှုပမာဏကိုတွက်ချက်ဖို့နဲ့ရေးပေါ်အထောက်ပံ့တွေပေးအပ်နိုင်ဖို့အတွက်လူမှုအသင်းဖွဲ့တွေကိုရည်ပေးတဲ့ဒေသတွေစီဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။